မင်္ဂလာပါရှင် VOA American တန်ရ2018ခုနှစ် AV လ17ရက်ဗုဒ္ဓဦးနေ့ညနေ6နာရီခွဲကနေ9နာရီအထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဆီးရီးယားနိုင်ငံမှာအမေရိကန်ရဲ့မစ်ဆိုင်းထုံးရံတွေအတွက်ရုရှားကအသင့်ပြထားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။ Facebook ကုမ္ပဏီအမှုဆောင်ရာရှိချုပ် Mark Zuckerberg ကအမေရိကန်ထက်ထွက်တော်ရဲ့ကုမ္ပဏီနှစ်ရက်ရှိမှာပြင်ထန်တဲ့မျိုးကွန်းတွေရင်ဆိုင်ခဲ့ရတယ်လို့ဒီနေ့မှလည်းအလွတ်တော်မှာကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။ဒီလိုထက်ထက်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့တူကြီးညာပေးသွားမှာပါ။
အခုညနေခင်းဆက်လက်နားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ဒီကနေ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးသွားခဲ့ပြီးမြန်မာပြည်ကိုဒုက္ခသည်တွေပြန်နှံ့ရေးကန့်လန့်ခဲ့ပေမဲ့ဒုက္ခသည်တွေဘက်ကတော့အခုလိုပြောပါတယ်
။ဒီရောမယ်၊မွေးစီချောင်းရမယ်၊ပြည်မနိုင်ငံသားရမယ်၊ရှေ့ရှင်းရမယ်လို့ပြောတယ်။နိုင်ငံသားကိစ္စတော့ရှုံရှုံကဲတဲ့ပဲ။
ဘင်္ဂလားဒေ့ရှ်ဒုက္ခသည်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တရားစွဲခံထားရတဲ့ writer သတင်းတောက်နှစ်ဦးရဲ့အမှုကိုစွဲချက်မတင်ဘဲပတ်လပ်ပေးဖို့ရှောက်ထားချက်ပဲဖြတ်ခံရပါတယ်။ Facebook တည်ထောင်သူ Mark Zuckerberg ဟာ Facebook သုံးသူတွေသူရဲ့ကိုယ်ရေးအချက်လက်တွေကိုအကာအကွယ်ပေးဖို့ပြက်ကွက်မှုနဲ့ American အထက်လွှတ်တော်မှစစ်ဆေးခံနေရပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပါမယ်ရှင
်။စီးရီးယားနိုင်ငံမှာဘလို့မစ်ဆိုင်းဒုံးမျိုးကိုမဆိုရုရှားတပ်ဖွဲ့တွေအနေနဲ့ကြားပြတ်ဟန်တာဖြစ်ကနိုင်စွမ်းရှိတဲ့အကြောင်းလေဗနွန်နိုင်ငံဆိုင်ရာရုရှားတံတမကြီးကပြောဆိုလိုက်ပြီးနောက်မှာပဲရုရှားအနေနဲ့အမေရိကန်မစ်ဆိုင်းဒုံးတွေအတွက်အသင့်ပြင်ထားဖို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲသတိပေးလိုက်ပါတယ်။ကိုလူလူကိုအစိတ်တန်းငွေသုံးတပ်ဖြတ်နေတဲ့လူမဆန်တဲ့သူတွေနဲ့အပေါင်းအသင်းမလုပ်တင်ဘူးလို့လည်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေသတိပေးပြောဆိုလိုက်တာပါ။ရုရှားကတော့အမေရိကန်မစ်ဆိုင်းဒုံးတွေဟာစီးရီးယားနိုင်ငံကတရားဝင်အစိုးရကိုပြစ်မှတ်ထားမဲ့အစားအကြမ်းဖက်ဝါဒီကိုပြစ်မှတ်ထားမှသာဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကလည်းအတိမ်းဆုံးမခံနိုင်တဲ့ဒေသတွေမှာတည်ငြိမ်မှုမထိခဲ့အောင်တက်ဆိုင်သူတွေအားလုံးကထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လေဒီနေ့ပဲသတိပေးလိုက်ပါရယ်ကုတာရှိပိုင်းမှာဒါဝုလနဲ့အသုံးပြုခဲ့တယ်လို့တန်တရားရှိတဲ့တက်ခတ်မှုကြောင့်စင်နေတုန်းကလူ40မနည်းသေဆုံးခဲ့ပြီးနောက်မှာပဲစီးရီးယားမှာတင်းမာမှုတွေကြီးထွားလာနေတာပါတက်ခတ်မှုကိုတုံ့ပြန်ရေးယူဖို့အမေရိကန်နဲ့မဟာမိတ်တွေဆွေးနွေးနေချိန်မှာပဲစီးရီးယားသမ္မတဘာရှာအာဆတ်ကိုထောက်ခံအားပေးနေတဲ့ရုရှားဆိုရတော့တက်ခတ်မှုကသူတို့လက်ချက်မဟုတ်ကြောင်းညင်းဆန်ထားပါတယ်။သမ္မတထရန့်ကတော့တက်ခတ်မှုတွေတာဝန်ရှိသူတွေအနေနဲ့တံမိုးကြီးကြီးပေးဆပ်ရမှာဖြစ်တဲ့အကြောင်းအစိုးရမှသတိပေးထားတယ်လို့ပြည်နယ်ရင်ရှိတဲ့တုံ့ပြန်မှုတွေအတွက်ဗြိတိန်နဲ့ပြည်ထောင်နိုင်ငံခေါင်းဆောင်တွေနဲ့လည်းဆွေးနွေးရပါတယ်။ညီနိုင်ဆောင်နိုင်မဲ့ပြည်နယ်ရင်ရှိတဲ့တုံ့ပြန်မှုနည်းလမ်းတွေကိုရှာဖွေနေတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရကမနေ့တုန်းကပဲပြောခဲ့တာပါ။ပြည်ထောင်စုအင်မနျူအယ်မာခရွန်ကတော့မချားသေးရင်ရက်တွေအတွင်းဆုံးဖြတ်ချက်ထွက်လာမှာဖြစ်ကြောင်းနဲ့လေကြောင်းတိုက်ခတ်မှုတွေမှာစီးပွားဆွေးရရဲ့ဓာတ်ဥလက်နဲ့ဆက်ယုံတွေကိုပြစ်မှတ်ထားသွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်
။အင်ပြည်တော်ပြောခွင့်ရကတမ္ပရအနေနဲ့သူ့မဲဆွဲပွဲနဲ့ရုရှားဆော့ဖတ်မှုအခြေဆက်ပေါ်စုံစမ်းစစ်ဆေးဖို့ခန့်ထားတဲ့အထူးစုံစမ်းစစ်ဆေးမှုကိုထုတ်ပြနေတဲ့အာဏာရှိတယ်လို့ဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ပုဂ္ဂိုလ်ရှေ့နေရဲ့အိမ်နဲ့ယုံဝင်စစ်ခရမှုပေါ်ဒေါသထွက်နေတယ်လို့သတင်းတွေထွက်နေချိန်မှာအင်ပီရောပြောခွင့်ရဆာရာဆန်ဒါစ်ကိုသတင်းတောက်တွေကဒီစစ်ဆေးမှုရောဘတ်မူလာကိုသမ္မတထရန့်အနေနဲ့ထုတ်ပြနေတဲ့အာဏာရှိမရှိမေးရမှာအခုလိုအာဏာရှိတာတေချာကြောင်းအကြံပြုထားတာတွေရှိတယ်လို့မနေ့ကပြန်ဖြေခဲ့တာပါ။တကယ်တော့သမ္မတထရန့်နဲ့ရှုပ်ခဲ့တယ်လို့စစ်ဆွဲထားတဲ့လိန်ဖြောပြင်းပွဲကိုငွေပေးနှုတ်ပိတ်ခဲ့တဲ့ထောက်ထားရရေးသမ္မတရဲ့ရှေ့နေမိုက်ကယ်ကိုဟန်ရဲ့အိမ်နဲ့ယုံကိုအခုလိုဝင်စစ်ဖို့ဒူးရှေ့နေကျော်ရော့ရိုဆန်စတိုင်းကအမိန့်ပေးခဲ့တာမှာစစ်ဆေးမှုမူလကဂျာဂါမြေစာပင်ဖြစ်လာနိုင်တဲ့အနေအထားလို့သုံးသပ်မှုတွေရှိနေပါတယ်။ဒါပေမဲ့ဥပဒေဆိုင်ရာကြွမ်းကျင်သူတွေကတော့သမ္မတအနေနဲ့အခုလိုထုတ်ပြချင်တဲ့ဆိုရင်ဒူးရှေ့နေကျော်ရော့ရိုဆန်စတိုင်းကနေတဆင့်စီစဉ်ရမှာဖြစ်ပြီးဒီရှေ့နေကျော်ကဒါကိုလိုက်လုပေးဖို့ငင်းဆန်နိုင်တယ်လို့ပြောနေကြပါတယ်။ဒါအပြင်အစိုးရ Republican Party နဲ့အတိုက်ခံ Democrat Party အမတ်တွေဘက်ကလည်းသမ္မတ Trump အနေနဲ့အခုလိုပြင်းထန်လို့နဲ့တုတ်ပြတ်ရေးရမှုတွေလှုပ်လာမယ်ဆိုရင်သူ့သမ္မတယာရူးကိုပါထိခိုက်လာနိုင်ပြီးဖွဲ့စည်းအုပ်ချုပ်ပုံအငြင်းပွားမှုကြီးကြုံရလာနိုင်တယ်လို့သတိပေးလိုက်ပါတယ်။အထက်လွှတ်တော်ဥပဒေရေးကော်မတီဥက္ကဋ္ဌ Chuck Grassley ကသမ္မတအနေနဲ့အခုလိုမူလာကိုထုတ်ပြစ်လိုက်ရင်ကိုကိုကိုအဆုံးစင်ရလိုက်တယ်လို့ခံသွားရလိမ့်မယ်။ဒါကြောင့်မူလာကိုသူ့လိုသူဆက်လက်ခွင့်ပြုတင်တယ်လို့ CNN ရုပ်မြင်သံကြားကိုမနေ့ကပြောခဲ့ပါတယ်ခင်ဗျာ။
အခြေအနေငယ်မြောက်ပိုင်းမှာစစ်သားတွေလိုက်ပတ်လာတဲ့စစ်လေရင်တစင်ပြက်ကြရာကလူ159ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းကာဝေးဝန်ကြီးဌာနကပြောပါရယ်။ ဘိုဖာရက်စစ်စကန်နီလေးရင်ပြန်တက်ပြီးတိတ်မချခင်မှာပဲပြက်ကျသွားတာလို့လည်းတာဝန်ရှိသူတွေကပြောကြတာပါ။အဲရေးရနိုင်ငံနော်တော်မင်းကတင်ဒော့ဖ်မြို့ကိုပြန်တမ်းမဲ့လေးရင်ပြက်ကျတာဖြစ်ကြောင်းလဲကာဝဲဝန်ကြီးဌာနကပြောကြတာပါ။ပြက်ကျတဲ့အကြောင်းရင်းကိုလက်တလုံးမသိရသေးပဲစတင်စုံစမ်းနေဖြစ်တဲ့အကြောင်းလဲကာဝဲဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဘိုဖာရက်စစ်စကန်နီလေးရင်ပြက်ကျတာနေရာမှာတော့အရေးပေါ်ကစေးဝင်နှင်းနေရောက်နေပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကပုံစံထုတ်တည်ဆောက်ထားတဲ့ R-76 အမျိုးအစားတရုတ်ပို့ဆောင်ရေးလေးရင်ပြက်ကျတဲ့နေရာစက်ပြိုးရေးလုပ်ငန်းတွေသာရှိပြီးလူမနေဘူးလို့လည်းအယ်ဂျီးရီးယားအရက်ဖက်လေကြောင်းလွန်ကျွေးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။1980ပြည်လုံးနှစ်တွေမှာထုတ်လုပ်ခဲ့တဲ့ R-76 အမျိုးအစားလေးရင်နေရာဘေးကင်းလုံခြုံမှုမှာနာမည်ကောင်းရှိပြီးစီးပွားရေးလုပ်ငန်းသုံးအတွက်ရောစစ်ပတ်ဆိုင်ရာအတွက်ပါတရုတ်ပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးများကြပါတယ်။
နိုင်ငံတကာငွေကြေးရမငွေအဖွဲ့အကြီးအကဲကကမ္ဘာကုန်သွယ်ရေးစနစ်ဟာပြုကွဲပျက်စီးသွားနိုင်တဲ့အန္တရာယ်ချုပ်နေရပြီလို့သတိပေးလိုက်ပါတယ်။ IMF လို့တကောက်ခေါ်တဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့စီမံညွှန်ကြားမှု Christine Lagarde အနေနဲ့ဟောင်ကောင်မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုတည်းအခုလို့သတိပေးလိုက်တာဖြစ်ပြီးနိုင်ငံတွေအနေနဲ့ကိုကျိုးစီးပွားကာကွယ်ရေးဝါဒမကျင့်သုံးမိဖို့ထိန်းချောင်းပေးတင်တယ်လို့တိုက်တွန်းလိုက်ပါတယ်။အခုလို့ Lagarde သတိပေးတိုက်တွန်းလိုက်တာက American ဆွေးရအနေနဲ့မကြသေးခင်ကပဲတမ်မနီနဲ့တခြားသွင်းကုန်တွေပေါ်အခွင့်အများကြီးတိုးကောက်လိုက်တယ်ပေါ့။ရည်ရွယ်ပြောဆိုခဲ့တာလို့လည်းသုံးသပ်မှုတွေရှိနေပါတယ်။အခုလိုအမေရိကန်ဘက်ကသွင်းကုန်ခွန်အများကြီးတိုးကောက်လိုက်တာပေါ့။တရုတ်ဘက်ကလည်းအမေရိကန်သွင်းကုန်တွေကိုအခွင့်တိုးကောက်ဖို့လက်တော့ပြန်ကြေညာခဲ့တာမို့ကုန်သွယ်စစ်ပွဲစဖြစ်လာမှာကိုသတိထားဖို့တချို့ကြားရင်သူတွေကသတိပေးနေကြပါတယ်။ IMF အကြီးအကဲလက်ကကပဲထိန်းချုပ်မှုတွေလျှော့ပေးထားတဲ့ကုန်သွယ်စနစ်ကြောင့်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာပေါ်ကလူတချို့ကိုအဆိုးအဝါးဆုံးဆေးရမှုအဆင့်ကနေလွတ်မြောက်စေခဲ့တဲ့ဒီလွတ်လပ်တဲ့ကုန်သွယ်စနစ်ကနိုင်ငံမှုထက်အကျိုးဖြစ်စေမှုအများကြီးပိုသားပါတယ်လို့ထောက်ပြခဲ့ပါတယ်။ဒါအပြင်လက်ကနဲ့တခြားတက်ရောက်လာသူတွေကလည်းဒီကုန်သွယ်စစ်ပွဲကြောင့်ဘယ်သူမှအမျက်မရပဲလူတိုင်းဆုံးရှုံးနေနိုင်ရလိမ့်မယ်။အထူးသဖြင့်ကမ္ဘာဘဏ်ကသတ်မှတ်ထားတဲ့ကမ္ဘာပေါ်ကဆင်းရဲနေသူပေါင်းသန်း800ကျော်အဓိကခံစားရမှာဖြစ်တယ်လို့ထောက်ပြခဲ့ကြပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။Facebook ကုမ္ပဏီအမှုဆောင်ရာရှိချုပ် Mark Zuckerberg ဟာ American Teleto ရဲ့ company နဲ့ရရှိမှောက်ပြင်းထန်တဲ့မိခွန်းတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာလည်းကုမ္ပဏီရဲ့ပွင့်လင်းမြင်သာမှုလူမှုကွန်ရက်သုံးသူရဲ့ကိုယ်ရေးကိုယ်တိုင်ချက်လက်တွေကိုကောက်ွယ်ထင်းသိမ်းရမယ့်ကိစ္စတွေနဲ့ပတ်သက်လို့အောက်လွှတ်တော်မှာကြားနာဆက်ဆီးခံအောင်မှဖြစ်ပါတယ်။တန်းနဲ့ချီတဲ့ Facebook သုံးသူရဲ့ချက်လက်တွေပေါက်ကြားခဲ့ပြီးတဲ့နောက်လူမှုကွန်ရက်သုံးသူတွေအတွက်အကောက်အွယ်တွေပို့ပေးနိုင်မှုဥပဒေအမှတ်တွေလိုလားနေကြတာပါ။တလွတ်တော်တရားရေးကော်မတီဥက္ကဋ္ဌချက်ခရစ်လီကတော့လူမှုကွန်ရက်သုံးသူရဲ့ယုံကြည်မှုကိုဖောက်ပြန်မှုချက်လက်တွေကိုမမှန်မကန်လွှတ်ပြမှုလုပ်ရက်တွေကိုတင်းတင်းရှာရှာတွေးခဲ့ရကြောင်းကျန်းနာဝဲမှာပြောဆိုခဲ့သလို Facebook အကြီးအကဲကလည်းသူ့အမှားအတွက်စိတ်မကောင်းကြောင်းပြောဆိုခဲ့ပါတယ်။ Britain ခြေဆိုင် Cambridge Analytica ကုမ္ပဏီက Facebook သုံးသူတန်ပေါင်းများစွာရဲ့ကိုယ်ရေးကိုယ်တော်သတင်းချက်လက်တွေကိုလူမှုကွန်ရက်သုံးသူတွေမသိဘဲစုဆောင်းရောက်ယူခဲ့ပြီးနောက်မှာပဲဇူကဘတ်ကိုလွှတ်တော်ကခေါ်ယူစစ်ဆေးခဲ့တာပါ။ Facebook အကြီးအကဲကတော့လူမှုကွန်ရက်သုံးသူတွေအတွက်အကောက်အွယ်ပေးဖို့ပုံမဆောင်ရသွားမယ်အကြောင်းပြောဆိုခဲ့ပါတယ်။မနေ့ကထက်လွတ်တော်ကျန်းနာဝယ်အတွင်းမှာပဲမြန်မာနိုင်ငံက Facebook ဆာမျက်နှာတွေမှာအမုန်းစကားတွေဖြန့်နေတာကိုကန့်တွယ်ဖြစ်ရှင်းမှုပြက်ကွက်ခဲ့တာနဲ့ပတ်သက်လို့လည်းဥပဒေပြုအမှတ်တွေကဇူကဘတ်အပေါ်မှာမေးခွန်းထုတ်ခဲ့ကြတာပါ
။မြန်မာနိုင်ငံမှာတော့နိုင်ငံတော်လှည့်ဝှက်ချက်အုပ်တွေနဲ့တရားစွဲဆိုခံထားရတဲ့ Writer သမင်းတော်ကိုဘာလုံးနဲ့ကိုချော်စိုးတို့နှစ်ဦးရဲ့အမှုကိုပြန်လည်ရုပ်သိမ်းပေးဖို့အရင်လျှောက်ထားခဲ့တာကိုတရားသူကြီးကဒီနေ့ထပ်မံပယ်ချလိုက်ပါတယ်။အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့ပေါ်ဆွဲချက်တွေအတွက်ခိုင်လုံတဲ့တက်သေးထောက်တာမရှိဘူးလို့ဆိုပြီးဒူးမှုကိုပြန်ရုပ်သိမ်းပေးဖို့သူတို့ရဲ့ရှင်နေဦးရဲလွင်ကရှောက်ထားခဲ့တာပါ။ရခိုင်ပြည်နယ်တာဝန်ကြီးရဲရဲစီကနေသတင်းချက်လက်တွေကိုတရားမဝင်ရယူဖို့ကြိုးစားခဲ့တယ်လို့ဆွဲပြီးသူတို့နှုတ်ကိုနိုင်ငံတော်လှုပ်ဝက်ဥပဒေနဲ့တရားစွဲထားတာဖြစ်ကအဖြစ်ရှိကြောင်ဆုံးဖြတ်မယ်ဆိုရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ရခိုင်ပြည်နယ်တွင်တကြော့ပြန်ဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့ရဲ့နေမည်ရှင်းလင်းမှုတွေကြောင့်သတင်းရယူဖို့ကြိုးစားရင်ပြီးခဲ့တဲ့ဒီဇင်ဘာလကဒီသတင်းတောင်သူဖန်ခံခဲ့ရတာပါသူတို့နှုတ်ကိုအခုချိန်ထိဆက်လက်ဖန်ဆီးထားတဲ့ပေါ်အင်မတန်စိတ်ပြေအကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုကြောင်းကိုလည်းရန်ကုန်အမေရိကန်တာဝန်ကဒီနေ့အကြေညာချက်ထုတ်ပြန်လိုက်ပါတယ်တကယ်တော့ကမ္ဘာကူလသမဂ္ဂအနောက်နိုင်ငံအစိုးရတွေနဲ့နိုင်ငံတကာလူခွင့်အဖွဲ့တွေကလည်းဒီဖန်ဆီးတရားစွဲတဲ့လုပ်ရည်ကြောင်းမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ခွင့်နဲ့လူခွင့်ရတွေကိုဆက်ဆိုးနေတာကိုပြလိုက်တာဖြစ်တာမို့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျ
ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြောင်းလဲရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နဲ့ဒုက္ခသည်တွေကိုရှင်းပြဖို့ရည်ရွယ်ပြီးမြန်မာစိုးရရဲ့လူမှုဝန်ထမ်းကေဆေးရင်းနဲ့ပြည်လဲနေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းပြည့်ရဲ့ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဒီနေ့ပဲစတင်လိုက်ပါတယ်။နေ့ကျခီးစဉ်စဒီနေ့မှာပဲမြန်မာကိုယ်စားလှယ်ဖွဲ့ဟာနိုင်ငံနယ်ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေက Cox's Bazaar မြို့ကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဝန်ကြီးဒေါက်တာဝင်းပြည့်ကတော့ဒုက္ခသည်တွေနေရာပြောင်းရေးအစီအစဉ်တွေအများဆုံးစတင်နိုင်ပြီးချက်ချော်မြင့်မမောဖြစ်ဖို့အရေးကြီးတဲ့အကြောင်းကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှပဲပြောဆိုသွားခဲ့ပါတယ်။အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိတ်နဲ့ချီတဲ့ဒုက္ခသည်တွေကြားထဲမှာတော့စိုးရိမ်မှုတွေရှိနေဆဲဖြစ်တဲ့အတွက်နေရာပြောင်းဖို့တွန်းဆုံနေရဆဲဖြစ်ပါတယ်။ဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေပြောင်းလဲလက္ခဏာရေးမြန်မာနိုင်ငံဘက်ကဆောင်ရွက်ချက်တွေကိုရှင်းပြနိုင်ဖို့ရည်ရွယ်ထားပြီးအထင်မှားမြန်မာတွေကိုခြေဖြတ်နိုင်အောင်ကြိုးပမ်းသွားမှာဖြစ်တယ်လို့အခုခီးစဉ်ကနေရလက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်ထားကြောင်းလဲပြောဆိုခဲ့ပါတယ်
။ကမ္ဘာပေါ်ကမြေချောင်းတွေနဲ့သဘာဝရေတန့်စနစ်တွေဟာစေဝါတွေဝင်ရောက်လာမှုကြောင့်ညဉ့်ဉန်းကုန်ပြီးတဘာဝပတ်ဝန်းကျင်နဲ့တက်ရှိသတ္တဝါတွေကိုပါထိခိုက်နေပြီလို့ကြွေးကျင်သူတွေကထောက်ပြလိုက်ကြပါတယ်။ဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မှာလွတ်တဲ့ဆွေးနွေးပွဲမှာသိပ္ပံပညာရှင်တွေကအခုလိုညဉ့်ဉန်းစီတာပေါ်အေးအေးယူလှုပ်ဆောင်မှုမရှိရင်2050ခုနှစ်ရောင်အထိပြဿနာက65ရာခိုင်နှုန်းပိုဆိုးလာမှာဖြစ်တယ်လို့သတိပေးလိုက်ပါတယ်။ဒီစေဝါတွေထဲမှာအကြိုက်ခဲပျောက်စေဟော်မုန်းစေစိတ်ထက်ချပြေစေနဲ့ရာရန်နာစေပျောက်စေတွေပါပါတယ်။ဒီစေတွေကိုဆရာဝန်တွေကညွှန်ကြားတယ်လို့ဆိုင်တွေမှာလည်းလူတွေအလွယ်တကူဝယ်ယူလို့ရနေပါတယ်ခင်ဗျ။
ဗိုလ်ဟုနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကမှာတော့လူကယ်ပြန်ဝင်ကြီးရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်နဲ့စားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကတိတ်နဲ့ချီတဲ့ဒုက္ခသည်တွေအရေးပြေလည်ဖို့မှာဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုသွားခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ဒုက္ခသည်တွေကတော့ဖမ်းဆီးခံရမယ့်အရေးလုံခြုံရေးနဲ့ခွဲခြားဆက်ဆံမှုမရှိသေးတော့ကိုအလေးထားဆွေးနွေးခဲ့ကြတာပါမတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာအစိုးရလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဌာနေပြန်နိုင်ရေးလုပ်ငန်းစဉ်ကိုရှင်းပြခဲ့ပါတယ်မြန်မာအစိုးရအဖွဲ့ဝင်တဦးအနေနဲ့ဒုက္ခသည်စခန်းကိုတွားရောက်တဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်အခက်အခဲတွေအလုံးပြည်လဲရေးအတွက်အရေးကြီးဆုံးကတော့ဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစတင်နိုင်ဖို့ဖြစ်တယ်လို့ဝင်းကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
So I really appreciate the government of the Bangladesh for their support to come
ဒုက္ခသည်စခန်းကိုတွားရောက်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအစီအစဉ်ပေးခဲ့တာအတွက်အထူးပဲကျေးဇူးတင်ပါတယ်တွေ့ဆုံဆွေးနွေးမှုကလည်းအောင်မြင်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အားလုံးကောင်းကောင်းသိရှိထားပြီးဖြစ်ပါတယ်အရေးကြီးဆုံးကတော့ဌာနေပြန်ရေးလုပ်ငန်းစဉ်ကိုအမြန်ဆုံးစနိုင်ဖို့ပါပဲဒါမှအခက်အခဲအားလုံးကိုကျော်လွှားနိုင်မှာဖြစ်ပါတယ်နိုင်ငံသားလုပ်ငန်းစဉ်ကိုကျွန်တော်တို့ဘက်ကစ조사နေပြီးသူတို့အနေနဲ့တော့နိုင်ငံသားဖြည့်ရှောက်ထားရမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူထားပေမဲ့အခုချိန်ထိတော့မစနိုင်သေးပါဘူး။ရိုဟင်ဂျာဒုက္ခသည်တိတ်နှက်ချီနေထိုင်နေတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့သွားရောက်ပြီးဒုက္ခသည်40လောက်နဲ့တွေ့ဆုံခဲ့တာပါ။ဒုက္ခသည်တွေဆင်းရဲချွတ်တဲ့စွာနေထိုင်နေရတဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့သလိုမြန်မာပြည်ကိုပြန်လာဖို့လဲကန့်လန့်ခဲ့တယ်လို့ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်ကပြောပါတယ်
။ဟုတ်တယ်သူတာနေပြန်ရတော့သူပြောတာက MBC ရောင်းမယ် MBC ရှောင်းရမယ်ပြည်မနိုင်ငံသားရမယ်ရှင်းရှင်းရမယ်လို့ပြောတယ်။သူကရှင်တို့သူခံစားနေတဲ့ရှင်တို့နိုင်ငံသားကိစ္စတို့ရှင်တို့သွန်ချုံခဲ့တဲ့ပဲဟိုအော်စားတို့သူနောက်တကုရှင်တို့ဂျီနိုဆိုင်းပြုခံရတဲ့ဟာတို့ဘာမှလည်းတမပြောဘူးသူပြတာနဲ့ဘယ်လိုလို့ရှင်တို့အဲလက်ခံနိုင်ပါမလဲသူအရှိတကုမှရှင်တို့လက်မခံနိုင်ဘူးလေသူယုံရှေပါယုံရှေပါလို့ပြောနေတာဘယ်လိုယုံရှေရမှာလဲအဲ့ဒါပဲ
ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချရတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောဆိုနေပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုလက်မခံသလိုနိုင်ငံသားအဖြစ်လည်းအတိအမှတ်မပြုပါဘူးအခုထွက်ပြေးတိတ်ဆောင်နေရတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လာပြီး NBC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမဲ့သူတွေအတွက်တပ်သေးခံကတ်ပြားတွေရယူချပြီးတဲ့နောက်နိုင်ငံသားဖြည့်ရေလုပ်ငန်းစဉ်ကိုလည်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့ပါတယ်။ဒ ဒါပေမဲ့ဒုက္ခသည်တွေညည်းရင်းပြန်ရေးဟာမိမိရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လဲဝန်ကြီးဒေါက်တာဝင်းမြတ်အေးကရှင်းပြခဲ့တယ်လို့ကုတူပလောင်ဒုက္ခသည်စခန်းကဥမ္မောင်မောင်ကပြန်ပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဌာနေပြန်ရေးအတွက်အဓိကစိုးရိမ်ချက်တွေကိုတော့မြန်မာအစိုးရဘက်ကဖြေရှင်းမပေးနိုင်သေးဘူးလို့လဲသူကအခုလိုဆက်ပြောပါတယ်
။ဟုတ်တယ်ရှင်တို့သူစိုးရိမ်တာကပထမဆုံးတက္ကသိုလ်ရင်တာကသူကကုလုံးကိုလေမတရားရှင်ပဲဆဆွေးပြီးတော့အာစာဆူပြီးတော့သူကအမှုပွင့်တာတဲ့အမှုလောက်တာတဲ့ဆက်ပြီးတော့ဖမ်းမယ်ဆိုပြီးတော့ပြောနေတာဟာတကူအရေးကြီးဆုံးပြနေတယ်။နောက်တကူကရှင်တို့နိုင်ငံသားပြမဟာရှင်တို့တခြားတိုင်းသားလေးတူနီတူဒန်တူမပြပဲနဲ့ပြတဲ့ MBC ကံပြီးတော့ဘင်္ဂလီဆိုပြီးတော့တွားလိုက်လို့ရှိရင်ကျွန်တော်ဘာမှလည်းဘဝမှခင်ချက်မရှိဘူးလေမတွားနိုင်ဘူးလေအဲ့ဒါနကူကအတိကပြနေတယ်လေနောက်လူယူရဲလေသူ့ရဲ့လူယူရဲကကျွန်တော်အမကူဘူးမယုံချဘူးကပားလူယူရဲကိုလာလုံးကလူယူရဲလိုဲမယ်လေအဲ့ဒီတုံးကကဒီကရှားနေတာ
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အကြောင်းမြန်မာအစိုးရဟာလည်းပြုပြင်ပြောင်းလဲသွားပြီဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုရှင်းပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့ဒီကနေ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲသူတို့ရဲ့လူလားချက်တွေကိုတောင်းဆိုဆန္ဒပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကမနေ့ဖြန်မှာတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာပြည်ကဒုက္ခသည်တွေအရေးကိုဆွေးနွေးချမှာဖြစ်ပါတယ်ရှင
်။မတ်တင်ခီထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုရိုက်တာသတင်းတောက်နှစ်ဦးရဲ့ယုံချင်းနဲ့အမှုသွားအမှုလာအခြေအနေကိုလည်းပြောပြပေးပါဦးမယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တရားစွဲဆိုခံထားရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ရဲ့အမှုကိုစွဲချက်မတင်ဘဲပတ်လပ်ဖို့ရှောက်ထားခဲ့တာကိုတရားသူကြီးကဒီကနေ့ပယ်ချလိုက်ပြီးသူတို့မှုကိုဆက်လက်စစ်ဆေးသွားမယ်လို့ဆိုပါတယ်။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းသတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုထားပါတယ်။ဒီအကြောင်းတရားရုံးမှကိုယ်တိုင်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကပြောပြပါမယ်ရှင်
။ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့ရုံးထုတ်စင်မှာအမှုကိုပတ်လပ်ပေးဖို့သူတို့ရဲ့ရှောက်ထားချက်ကိုတရားသူကြီးကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တရားလိုပြတပ်တွေတွေခေါ်စစ်နေတာမှာစစ်ဆေးဖို့ရှစ်ဦးကြံနေသေးတာကြောင့်အဲ့ဒီကြံနေတဲ့ရှစ်ဦးထဲမှာအရေးကြီးတပ်တွေပါနိုင်တာကြောင့်ဒီအမှုကိုပါလတ်ဖို့ရှောက်ထားချက်ကိုတရားသူကြီးကပယ်ချလိုက်တာဖြစ်တယ်လို့ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်ဇော်ကပြောပါတယ်ရှေ့နေဦးခင်မောင်ဇော်ကတော့ဒီအမှုကိုသူတို့အနေနဲ့အကောင်းဆုံးရင်ဆိုင်သွားဖို့ပြင်ဆင်ထားပြီးအမှုပါလတ်ဖို့ကိုလည်းထပ်မံတင်သွားအောင်မယ်လို့ဆိုပါတယ်
discharge မလုပ်ခင်ပါဘူးเนาะတက်တည်အကုန်လုံး25ရောက်စစ်ပြီးရင
်
ကျွန်တော်တို့က discharge လုပ်ဖို့ကျွန်တော်ထပ်တည်မှာအဲ့ဒါ253တက်နေတယ်နောက်တစ်ခါမဟုတ်ဘူး253တက်နေလည်းပဲလက်မခံဘူးဟုတ်နော်ဆွေရက်တင်လာဆိုရင်နောက်တစ်ခါတရေသေးလွတ်ပေးဖို့အတွက်အားလုံးအမှုကိုကွာလို့ကိုဝါလုံးတို့ကိုနဲ့သူတို့ပြလဲတက်တည်လေးစစ်ပြီးတဲ့အခါကျတော့တရေသေးလွတ်ဖို့ကျွန်တော်တို့ထပ်ပြီးတက်မှာစက်တိုက်တယ်နောက်30လောက်ရှိပါပြီ
ဖန်စီခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးတည်းကတဦးဖြစ်သူကိုဝါလုံးကတော့အခုလိုပယ်ချခံရတဲ့အပေါ်သူ့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုခဲ့ရမှာအစိုးရအနေနဲ့အမှန်တရားနဲ့တရားမျှတမှုပေးဖို့တိုက်တွန်းပြောဆိုသွားခဲ့ပါတယ်
။သတင်းရေးသားဖော်ထုတ်ရုံပဲဖော်ထုတ်ခဲ့တာပါ။တကယ်တမ်းအစုလိုက်ပုံလိုက်တက်ဖြတ်တဲ့လူတွေကြတော့10နှစ်ထောင်နဲ့10နှစ်ပဲချမှတ်ခဲ့တာပါ။အခုသတင်းတောက်က14နှစ်ကြာနိုင်တဲ့နေသားမှရှိတယ်။လူသက်တဲ့တောင်တွေက10နှစ်ပဲကြာတယ်ဆိုတာကဒီမိုကရေစီစနစ်နဲ့ညီရလားဆိုတာကျွန်တော်နိုင်ငံတော်သူ့ရောက်သူ့တို့
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့စီရင်ခံစာစာရွက်စာရက်တွေလက်ဝဲတွေ့ရှိလို့ဆိုပြီးဒီဇင်ဘာ12ရက်နေ့ညပိုင်းကမင်္ဂလာတုံမြို့နယ်အတွင်းမှာရိုက်တာသတင်းတော်ကိုတက်ဦးမောင်ခကိုဝါလုံးနဲ့ကိုကျော်စိုးဦးခကိုမိုးအောင်တို့ကိုမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်များအဥပဒေပုံမှန်31ကနေဖမ်းဆီးအမှုဖွင့်ရုပ်ထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကရိုက်တာရှေ့နေတွေဘက်ကတရလူပြတက်တွေတွေကိုရုံးတော်မှာအပြန်အလှန်စစ်ဆေးတာမှာခိုင်လုံတဲ့တက်တွေအထောက်ထားမတွေ့ရတဲ့အတွက်အမှုကိုပတ်လပ်ပေးဖို့ရှောက်ထားခဲ့တာဖြစ်ပါတယ်။ဒါကိုတရားသူကြီးကအခုလိုပတ်လပ်ဖို့ဆုံးဖြတ်ခဲ့တာပါ။ရိုက်တာသတင်းတောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ဦးတန်းစော်အောင်ကတော့ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာစိတ်ပြတ်မိကြောင်းပြောဆိုလိုက်ပါတယ်
။တွေ့မယ်ရှေ့ဆက်ပြီးတော့လာမယ့်ဟိုတက်တွေတွေမှာပို့ပြီးတော့ကျွန်တော်တို့လူတွေအပြစ်ကင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပို့ပြီးထုတ်ချေဖို့အတွက်အစဉ်သင့်ရှိနေပါတယ
်။အမှု နဲ့ပတ်သက်လို့ရိုက်တာသတင်းတော်ကိုဝါလုံးရဲ့ဇနီးမက်ပန်းအီဖြူကတော့အပြစ်မရှိတဲ့သူတွေမျိုးအစိုးရဘက်ကအ мян ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားပါတယ်။င
မရေကအမောင်းဝါလုံးကတော့ပြောတယ်။ညီမခံစားမှာဆိုလို့တိတ်မမျော်လင့်နဲ့လို့ပြောထားအောင်။ကျွန်တော်တော့မျိုးသမီးတယောက်နေနဲ့တော့အများနဲ့မျော်လင့်နေ။ပြီးတော့လေဒါကြီးကမတရားဘူးဆိုတာအမှုရကလည်းသိနေရတယ်။မြန်ဆုံးမပြန်လှုပ်ပေးစေချင်နေပြီပြီးတော့အမြဲတမ်းဟန်ဆောင်ပြီးယောက်ျားရှိမှပြောချင်အောင်စောင့်နေတာဒီချမ်းပင်မဲ့နေပြီ
ဆိုရတော့ဘာပြောကြောင
်းအပြစ်မရှိဘူးဆိုတော့အတင်းမြန်ဆုံးလှုပ်ပေးပါလို့
ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းရိုက်တာသတင်းတောက်တွေကိုဆက်လက်ဖမ်းဆီးထားတာနဲ့ပတ်သက်လို့ဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်လာမှာအခုလိုဆက်လက်ဖမ်းဆီးထားတဲ့အပေါ်များစွာစိတ်ပျက်မိတယ်လို့လည်းဆိုထားပါတယ်ဒါအပြင်သတင်းတောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့ဆောင်ရွက်ခြင်းဖမ်းဆီးခံရတာဖြစ်ကြောင်းအင်းတင်လူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွက်တာဝန်ရှိစစ်သည်တွေကိုပြစ်ဒဏ်ချမှတ်ပြီးစီကြောင်းပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ကြေညာချက်ဟာစိတ်အားတက်ဖွဲ့ရာလက္ခဏာတစ်ခုဖြစ်တယ်လို့တုံ့တက်မိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီလိုရာဇဝတ်မှုတွေကိုစ조사ဖော်ထုတ်ခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုပြန်လည်လွတ်မြောက်ပေးဖို့လိုအပ်နေပြီးသူတို့ကိုအ мян ဆုံးလွတ်ပေးဖို့လဲထပ်မံတောင်းဆိုတယ်လို့ဖော်ပြထားပါတယ်။မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အတွက်တရက်လိုပြတပ်တွေတွေကိုဆက်လက်စစ်ဆေးသွားအောင်မှာဖြစ်ပါတယ်။အခုချိန်မှာအမှုမှာတရက်လိုပြတပ်တွေ25ဦးတည်းက18ဦးကိုစစ်ဆေးပြီးဖြစ်ပါတယ်။ကြန့်ရှိနေတဲ့10ဦးကိုလာမယ့်ဧပြီလ20ရက်နေ့မှာထပ်မံစစ်ဆေးဖို့ချိန်ဆထားပါတယ်ရှင်
။မိခစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့ Facebook တည်ထောင်သူ Mark Zuckerberg ဟာအမေရိကအထက်လွှတ်တော်မှမနေ့တုန်းကကြားနာစစ်ဆေးခံခဲ့ရတယ်ဆိုတာကိုလည်းအလှည့်ပေးပါမယ်။ Facebook သုံးစွဲသူတွေရဲ့ကိုယ်ရေးချက်လက်တွေကိုကာကွယ်ပေးဖို့တာဝန်ပြက်ကွက်မှုနဲ့ပတ်သက်ပြီး Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ဟာအမေရိကန်အထက်လွှတ်တော်မှတောင်းပန်လိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်ပြည်ပခအတွင် Facebook ကိုအသုံးပြုပြီးအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်လို့ဘာကြောင့်အချိန်မီမကာကွယ်မတားဆီးခဲ့သလဲဆိုတာကိုလည်းလွှတ်တော်အမတ်တွေကမေးမြန်းခဲ့ပါတယ်ကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင
်မနေ့ကပြုလုပ်ခဲ့တဲ့အမေရိကန်အထက်လွှတ်တော်ကြားနာစစ်ဆေးမှုကတော့ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းအမေရိကန်ပြည်သူတန်း80ကျော်ရဲ့ကိုယ်ရေးချက်လက်တွေကို Facebook ကတဆင့်ရယူပြီးတော့လက်ရှိသမ္မတ Trump အနိုင်ရရေးလှုပ်ဆောင်ခဲ့တယ်။ဒီကိစ္စမှာရုရှားနိုင်ငံကပါဝင်ပတ်သက်မှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေပေါ်မှာအဓိကထားပြီးတော့အထက်လွှတ်တော်အမတ်တွေက Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကိုမေးမြန်းစစ်ဆေးခဲ့ကြတာပါ။ကြားနာစစ်ဆေးမှုရဲ့အစမှာပဲ Mark Zuckerberg ကသူ့ကုမ္ပဏီရဲ့အားနည်းချက်တွေကြောင့်ထိခိုက်နေတာမှုတွေရှိခဲ့ရတာနဲ့ပတ်သက်ပြီး
We didn't take a broad enough view of our responsibility and that was a big mistake.
ကျွန်တော်တို့တာဝန်ယူရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကလုံလောက်တဲ့ရှုမြင်သုံးသပ်မှုတွေမလုပ်နိုင်ခဲ့ပါဘူး။အဲ့ဒါကကြီးမားတဲ့မှားယွင်းမှုပါ။ဒါဟာကျွန်တော်ရဲ့အမှားပါပဲ။ကျွန်တော်တောင်းပန်ပါတယ်
။ Vermont ပြည်နယ် Democrat Party ထက်လွတ်တော်မှ Patrick Leahy ကဝင်ငါပြည်ပကမှာ Facebook ကုမ္ပဏီဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ
်။ 6 months ago I asked your general counsel aboutFacebook's role as a breeding ground for hate speech against Rohingya refugees.
Rohingya ရေးမှာအမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေကို Facebook ဘက်ကအကာအကွယ်မပေးနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့ထွတ်တော်ရဲ့ဥပဒေကြံပေးအဖွဲ့ကိုပြီးခဲ့တဲ့6လကကျွန်တော်မေးခဲ့ပါသေးတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Facebook ကိုကုလသမဂ္ဂကစုံစမ်းစစ်ဆေးသူတွေကလည်းမကြခင်တုန်းကအပြစ်တင်ထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်စေအောင်လှုံ့ဆော်တဲ့ရေးသားပြောဆိုမှုတွေကို Facebook ထဲမှာအကြိမ်ကြိမ်လှုပ်လာနေကြတာကိုဖယ်ရှားပေးဖို့မြန်မာရက်ဖက်ဖွဲ့စည်းတွေကအသိပေးတော့မှပဲ Facebook ဘက်ကလှုပ်ခဲ့တယ်။ဒီကိစ္စမှာဘာကြောင့်24နာရီတွင်ဖယ်ရှားမှုတွေကိုမလုပ်နိုင်ခဲ့တာလဲလို့လွှတ်တော်မှလေးဟီကမေးခဲ့တာပါ။မတ်ဇာကာဘတ်ကတော့မြန်မာပြည်နဲ့ပတ်သက်ပြီးတော့လက်ရှိသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုပြောပြပါတယ
် Yes we're working on this and there are three specific things that we're doing one is we're hiring dozens of more Burmese language content reviewers
okay because အဲ့ဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်နေပါတယ်အဓိကလုပ်နေတဲ့အချက်သုံးခုကတော့မြန်မာစကားတတ်တဲ့လူတွေကိုဒါဇင်နဲ့ချီးပြီးတော့အလုပ်ပူခန့်ထားပါတယ်သူတို့က Facebook မှာရေးသားပြောဆိုနေတာတွေကိုစောင့်ကြည့်လေ့လာသုံးသပ်နေဖို့ပါအမုန်းပွားစေတဲ့ပြောဆိုရေးသားချက်တွေကတက်ဆိုင်ရာနိုင်ငံကဘာသာစကားကျွမ်းကျင်သူတွေရဲ့အကူအညီမပါရင်လောက်ရခံရတာအမတန်ခက်ခဲပါတယ
် Second is we're working with civil society in Myanmar to identify
နောက်တစ်ချက်ကမြန်မာနိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့အတူပူးပေါင်းလှုပ်ဆောင်နေကြတဲ့ကိစ္စပါ ဘယ်ဟာတွေကအမုန်းပွားစေတဲ့ရေးသားချက်တွေလဲဆိုတာကိုရှာဖွေဖော်ထုတ်ပြီးတော့ရေးသားပြောဆိုသူတွေရဲ့ Facebook အကောင့်တွေကိုကျွန်တော်တို့ပိတ်ဆို့နိုင်မှုပါနောက်တစ်ချက်ကတော့မြန်မာနိုင်ငံနဲ့အဆက်တဲ့ Facebook ပုံစံကိုကျွန်တော်တို့တိဆောက်နေတဲ့အချက်ပါပဲဒီလိုလှုပ်ခြင်းအပြင်အမုန်းပွားစေတဲ့လုပ်ရက်တွေကိုအနာဂတ်မှာကြိုတင်ပြီးတော့ကာကွယ်နိုင်ပါလိမ့်မယ
်ဒီကနေ့ကျင်းပတဲ့လွှတ်တော်ကြားနာပွဲမှာမြန်မာပြည်ဆိုင်ရာ Facebook ကိစ္စတွေကိုသိနိုင်အောင်မြန်မာရက်ဖွဲ့အဖွဲ့အစည်းတွေကအမေရိကန်ထက်လွှတ်တော်မှတ်တည်စီကိုတည်တင်တည်လိုက်တဲ့အချက်လက်တွေကြိုတင်ပေးပို့ခဲ့တယ်လို့ Washington Post သတင်းစာမှာဖော်ပြထားပါတယ် VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်ပေးပို့တဲ့ Facebook ပြောရေးဆိုခွင့်ရှိသူရဲ့စာထဲမှာလည်းမြန်မာပြည်နဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဘာတွေလှုပ်ဆောင်နေသလဲဆိုတာကိုဖော်ပြထားပါတယ်အဲ့ထဲမှာ Facebook အနေနဲ့မြန်မာရက်ဖွဲ့လူမှုဖွဲ့စည်းတွေနဲ့ဆက်ပြီးတော့လှုပ်ဆောင်မှုတွေရှိနေဖို့ပို့ပြီးတော့လိုအပ်နေတဲ့အကြောင်းမြန်မာပြည်က Facebook သုံးစွဲသူတွေအကြားအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့စုံစမ်းဖော်ထုတ်မှုတွေလုပ်သွားမယ်အချိန်လေးပိုသုံးပြီးတော့လည်းလှုပ်ဆောင်နေကြတဲ့အကြောင်းရိုင်းဆိုင်တဲ့ပြောဆိုချက်တွေအမုန်းပွားစေမဲ့ကိစ္စတွေမှန်မှန်ကန်တဲ့အကြောင်းအရာတွေကိုရှာဖွေဖော်ထုတ်နိုင်မဲ့ဤပညာတွေကိုလည်းတိုးမြင့်ပြီးတော့လှုပ်ဆောင်နေတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာအသုံးပြုတဲ့ Facebook ကိုပို့ပြီးတော့လုံခြုံစိတ်ချမှုတွေရှိလာရအောင်ကြွမ်းကျင်သူတွေနဲ့လှုပ်ဆောင်နေကြတဲ့အကြောင်း VOA ကိုအသိပေးလာပါတယ် CBS သတင်းဌာနရဲ့ဖော်ပြချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးစွဲသူက2တန်းလောက်ရှိကြရာကအခုလောလောဆယ်မှာတော့တန်းပေါင်း30ကျော်သုံးစွဲနေကြတယ်လို့ဆိုပါတယ
်မနေ့ကအမေရိကန်အထက်လွှတ်တော်မှ Facebook ကုမ္ပဏီရဲ့အမှုဆောင်အရာရှိကိုကြားနာစစ်ဆေးခဲ့တဲ့အကြောင်းကိုကြောင်းအောင်လင်းပြောပြခဲ့တာပါဒီကနေ့မှလည်း Facebook ရဲ့ CEO ဖြစ်တဲ့ Mark Zuckerberg ကို American Outlook တော်မှဆက်လက်ကြားနာစစ်ဆေးဖို့ရှိပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူထုနဲ့ကြမ်းမာရေးဥကြဇန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့သတင်းပတ်စင်တိုင်းနာဆင်နေကြအားကစားသတင်းလွှာတွေနာဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ခုဗုဒ္ဓဦးနေညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ဒီနေ့နိုင်ငံမှာဘလို့မစ်ဆိုင်းတုံးမျိုးကိုမဆိုရုရှားတပ်ဖွဲ့တွေနဲ့ဂျာပြတ်ဟန်တာပြစ်ခတ်နိုင်စွမ်းရှိတဲ့ကြောင်းလေဗနွန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးကပြောဆိုခဲ့ပြီးနောက်မှာပဲရုရှားအနေနဲ့အမေရိကန်မစ်ဆိုင်းတုံးတွေအတွက်အသင့်ပြင်ထားဖို့အမေရိကန်သမ္မတထရန့်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ကိုလူလူကိုအစိတ်တန်းငွေသုံးတပ်ဖြတ်နေတဲ့လူမဆန်သူတွေနဲ့အပေါင်းအသင်းမလုပ်သင့်ဘူးလို့လည်းသမ္မတထရန့်က Twitter လူမှုကွန်ရက်ကပြောဆိုလိုက်တာပါ။ရုရှားကတော့အမေရိကန်မစ်ဆိုင်းတုံးတွေဟာစီးရီးယားနိုင်ငံကတရားဝင်ဆိုရကိုပြစ်မှတ်ထားမဲ့အစားအကြမ်းဖက်ဝါရီတွေကိုပြစ်မှတ်ထားရမှာသာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အဲဂျီရီးယားနိုင်ငံမြောက်ပိုင်းမှာစစ်သားတွေလိုက်ပတ်လာတဲ့စစ်လေရင်ဒဇင်ပြည့်ချက်ရာကလူ159ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ Bofarek Siskani လင်းပြန်တက်ပြီးတိတ်မချခင်မှာပဲပြည့်ချက်သွားခဲ့တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေပြောခဲ့တာပါ။အဲဂျီရီးယားနိုင်ငံနောက်တော်မင်းကတင်ဒော့မြို့ကိုပြန်တမ်းမဲ့လေရင်ပြည့်ချက်တာဖြစ်တဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့သလိုပြည့်ချက်တဲ့အကြောင်းရင်းကိုတော့လက်တလုံးမှာမသိရသေးပါဘူး။ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့နဲ့ဒုက္ခသည်တွေကိုရှင်းပြနိုင်ဖို့ရည်ရွယ်ပြီးမြန်မာစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဒီနေ့ပဲစတင်လိုက်ပါတယ်။နေ့ချခီးစဉ်အစဒီနေ့မှာပဲမြန်မာကိုယ်စားလှယ်အဖွဲ့ဟာနှစ်နိုင်ငံနဲ့ဆက်ဘင်္ဂလားဒေ့ရှ်နိုင်ငံကကော့ခ်စစ်ပဇာမျိုးကိုသွားပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒေါက်တာဝင်းမြတ်ကြီးကတော့ဒုက္ခသည်တွေနေရပြည်အစီအစဉ်တွေအမြန်ဆုံးဆက်တင်နိုင်ပြီးချေချောမောမောဖြစ်ဖို့ဟာဒုက္ခသည်ရဲ့ပြဿနာကိုဖြေရှင်းရမှာအရေးကြီးတဲ့အကြောင်းကုတုပလောက်ဒုက္ခသည်စကန်ကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးမှပဲပြောဆိုသွားခဲ့ပါတယ်
အေဗီလာ7ရဲ့ဗုဒ္ဓဦးနဲ့ညနေပိုင်း VOA ကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါအခုညနေစီစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖတ် engineer ကတော့ skip sis ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ radio စီစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is VOA.